အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့အချို့ဘောလုံးပွဲဒုတိယပွဲစဉ်ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဒီနေ့ကစားဖို့ရှိပြီးအင်ရှင်ဩစတြေးလျအမျိုးသမီးအသင်းဟာလက်ရှိဥရောပချန်ပီယံအင်္ဂလန်အသင်းနဲ့ကစားမှာပါအင်္ဂါနေ့ကကစားတဲ့အချို့ဘောလုံးပွဲပထမပွဲစဉ်မှာတော့စပိန်အသင်းဟာနောက်ကျဂိုးတွေသွင်းပြီးပထမဆုံးအကြိမ်အဖြစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတက်သွားပါတယ်နယူးဇီလန်အော့ကလန်မှာကစားတဲ့အဲ့ဒီပွဲမှာ87မိနစ်ကြာမှစပိန်ကဥဆောင်ကိုသွင်းပြီးဆွီဒင်ကလည်းပွဲချိန်88မိနစ်မှာခြေပါကိုပြန်သွင်းခဲ့ပေမဲ့စပိန်ကချက်ချင်းဆိုသလိုပဲ89မိနစ်မှာအနိုင်ကိုသွင်းသွားတာပါဆွီဒင်အတွက်ဒါဟာအချို့ဘောလုံးပွဲအဆင့်မှာနှစ်ကြိမ်ဆက်တိုက်ရှုံးပွဲကြုံခဲ့ရလဲဖြစ်ပါတယ်